အသားအရံကွဲပြားသူ American Outlet Democratic အမတ်အမျိုးသမီးအမတ်လေးဦးကိုဝေဖန်နေတာဟာလူမျိုးရေးခွဲခြားမှုဖြစ်တယ်ဆိုတဲ့ဝေဖန်မှုတွေကိုသမ္မတ Donald Trump ကတနင်္လာနေ့ကလက်မခံပဲပယ်ချလိုက်ပါတယ်။ကျွန်တော်နဲ့သဘောထားတူညီတဲ့သူတွေအများကြီးရှိလို့ဒီကိစ္စကိုကျွန်တော်မစိုးရိမ်ပါဘူးလို့သတင်းတောက်တွေကိုသမ္မတ Trump ကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စု Israel နဲ့သူ့ရဲ့သမ္မတလုပ်ငန်းတွေကိုဂုဏ်သိက္ခာကျဆင်းအောင်လုပ်နေတယ်သူတွေလို့ဆိုပြီးလူပြိုမဟုတ်တဲ့အသားရောင်ကွဲပြားပြီးတော်ကွဲပြားသူအမျိုးသမီးလွတ်တော်အမတ်လေးကိုသမ္မတဒေါ်နယ်ထရမ့်ကတင်းနာလေးမှာဆက်လက်ဝေဖန်တိုက်ခိုက်နေတာပါတစုံတရာသောသူကကျွန်တော်တို့နိုင်ငံနဲ့ပတ်သက်ပြီးပြဿနာရှိနေတယ်ဒီနိုင်ငံမှာမနေချင်ဘူးဆိုရင်သူတို့တွေဒီနိုင်ငံကထွက်သွားတဲ့နဲ့ဆိုပြီးသမ္မတထရမ့်က Twitter မှာရေးသားပြီးအောက်လတ်တော်ဒီမိုကရက်တစ်အမျိုးသမီးအမတ်တွေကိုသူတို့ရဲ့မူလစစ်မြစ်နေရာရေးနိုင်ငံတွေကိုပြန်ပြီးအဲဒီကစားရာဇဝတ်မှုတွေကိုကင်တွယ်ဖြေရှင်းဖို့သမ္မတထရမ့်ကတွစ်တာမှာပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းအဲဒီအမျိုးသမီးအမတ်တွေထဲမှာမင်နီဆိုတာပြည်နယ်ကအောက်လတ်တော်အမတ်အီဟောအိုမာတူဒါဆိုမာလီယာမှာမွေးဖွားခဲ့သူဖြစ်ပါတယ်။တခြားသုံးဦးတည်းကမက်ဆာချူးဆက်ပြည်နယ်ကိုစားပြုလွတ်တော်အမတ်အာယာနာပရက်စလီနဲ့ဆစ်ဆနာဒီအိုဟိုင်းယိုးပြည်နယ်မှာမွေးဖွားခဲ့ပြီးအလက်ဇန်ဒရီယာOcasio Cortez ကနယူးယောက်မြို့တော်သူဖြစ်တယ်လို့ Rashid Talab ကလည်း Michigan ပြည်နယ် Detroit ဇာတိဖြစ်ပါတယ်။ Democrat တွေကတော့လူမျိုးရေးခွဲခြားမှုနဲ့နိုင်ငံခြားသမုန်းတည်မှုတက်ရောက်တယ်ဆိုပြီးဝေဖန်နေတယ်လို့အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ကတော့သမ္မတရဲ့ပြောကြားချက်ကလူမျိုးရေးခွဲခြားမှုဟုတ်မဟုတ်ဆိုတာကိုအောက်လွတ်တော်မှာမဲခွဲပြီးရှုတ်ချဖို့ဆုံးဖြတ်မယ်လို့ပြောပါတယ်။သမ္မတရဲ့ Republican Party ဝင်အမတ်ချုပ်ကလည်း Democrat များနည်းတူသမ္မတရဲ့ပြောကြားချက်ကိုဝေဖန်ကြရမှာ Michigan ပြည်နယ်အမတ် Fred Upton ကသမ္မတရဲ့ Twitter မှာပြောကြားချက်ဟာမှားယွင်းကြောင်းပြောခဲ့ပါတယ်။